အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီအလွန်ထင်ရှားတဲ့အတိမဟန္တာယုံဝီထိတစ်ခုနဲ့ပတ်သက်ပြီးတော့နားလည်အောင်ကျေးဇူးတော်ရှင်မြတ်စွာဘုရားရဲ့ဟောကြားချက်ကိုနားလည်စေခြင်းလို့ဘုရားရဲ့စကားတော်တွေကိုထက်ချဲ့ပြီးရှင်းပြတဲ့ဆရာတွေကိုအဋ္ဌကထာဆရာလို့သုံးတယ်။အဋ္ဌကထာဆရာတွေကပြောတဲ့စကားကိုနားမလည်မှဆိုလို့ထက်ချဲ့ပြတာကိုတီကာဆရာ။ဒါကြောင့်အဋ္ဌကထာဆရာတွေရှိမယ်တီကာဆရာတွေရှိကြမယ်။သူတို့ကနေဘုရားတဲ့ဟောခဲ့တဲ့ဒီဝီထိအစဉ်တွေကိုနားလည်စေဖို့ဥပမာလေးပေးတယ်။ဥပမာပေးပုံလေးကိုနားလဲရင်ဝီထီကိုပုံနားလဲလူတယောက်ကတဲ့တရက်ပင်တပင်တရက်သီးတွေသီးတဲ့တရက်ပင်တပင်အောက်မှာခေါင်းကြီးချုံပြီးတော့နှစ်နှစ်ခြိုက်ခြိုက်အိပ်ပျော်နေတယ်ဟုတ်ပြီနော်အဲ့ဒီအချိန်မှာပဲတရက်သီးကြွေတန်ကြားလိုက်တော့သူလက်နိုးသွားတယ်တဲ့လက်နိုးသွားပြီးတော့ဘယ်နားမှာကြွေတယ်လဲလို့သိကျင်တဲ့အတွက်ကြောင့်ခေါင်းကြီးချုံလေးကိုပွင့်ပြီးတော့ကြည့်လိုက်တယ်ဖွင့်ကြည့်လိုက်တဲ့အခါသူ့ရဲ့အနီးနားမလှမ်းမကမ်းမှာတရက်သီးကြွေကျနေတာတွေ့တယ်။တွေ့တဲ့အခါမှာအဲ့ဒီတရက်သီးကိုလက်နဲ့လှမ်းယူလိုက်တယ်။ယူလိုက်ပြီးတော့အဲ့ဒီတရက်သီးကမှဲ့လားမမှဲ့လားသိကျင်တဲ့အတွက်ကြောင့်နှိပ်စမ်းလဲကြည့်တယ်။နမ်းရှူပြီးတော့လဲစုံစမ်းနေတယ်။စုံစမ်းလိုက်တဲ့အခါမှာတော့လှမ်းယူတယ်။လှမ်းယူပြီးတော့စုံစမ်းနေ။စုံစမ်းလိုက်တော့တရက်သီးမှဲ့တယ်ဆိုသူတွေ့လိုက်ပြီ။သိလဲသိရောအဲ့ဒီတရက်သီးကိုအခွန်ခွာပြီးတော့အားရပါရစားတယ်တဲ့စားပြီးတဲ့အခါမှာပလုပလောင်အားရပါရစားပြီးတဲ့အခါအဲ့တည့်ရသည်ကိုမြိုချပလိုက်တယ်မြိုချတော့တည့်ရသည်ကုံသွားပြီဆိုတော့ဘာလုပ်လဲခေါင်းကြီးချုံပြီးတော့ပြန်အိတ်သွားတယ်ဒီဥပမာပဲတဲ့ဒီဥပမာလိုပဲလူတယောက်တည့်ရပင်အောင်မှာခေါင်းကြီးချုံပြီးနှင်းနှင်းချိုက်ချိုက်အိတ်နေတာဒီမူလဘဝင်နဲ့တူတယ်တည့်ရသည်အတန်တတန်ကြားပြီးလက်နိုးလာတာဒီအာယုံနဲ့ဓွာရတိုက်လိုက်တာနဲ့တူတယ်လက်နိုးသွားတဲ့အတွက်ကြောင့်လွန်ပဝင်လှုပ်ပဝင်ရက်ပဝင်ခေါင်းမီးချုံပြီးတော့ပွင့်ကြည့်လိုက်တာဒီဘာလဲလို့စင်ကျင်နေပင်စဓွာရဝဇန်ပွင့်ကြည့်လိုက်တော့တရက်သီးကိုမြင်လိုက်တာဒီစက္ခုဝိညာဉ်မြင်တဲ့အတွက်ကြောင့်လှမ်းယူလိုက်တာဒီလက်ခံနဲ့တံပရိဆိုင်မဲ့လားမမဲ့လားလို့နှိပ်စမ်းစုံစမ်းနေတာဒီတန်တီရနာမှဲ့တယ်လို့ဆုံးဖြတ်ချက်ချလိုက်တာကဆုံးဖြတ်လိုက်ပြီဖြစ်တဲ့ကြောင့်ခွာပြီးအာရပါရကိုစားနေတာကဇော9ကြိမ်နဲ့တူတယ်ကာမဇော9ကြိမ်အာရပါရစားပြီးတော့မျိုးချလိုက်တာကတရသည်ကုံသွားတဲ့အတွဲကြောင့်ပြန်အိပ်ပျော်သွားတာကခေါင်းကြီးချုပ်ပြီးပြန်အိပ်တာကမူလဘဝင်ပြန်ဖြစ်တယ်ရှင်းတယ်နော်အဲ့တော့ဒါဒီစကုဒွါရဝီထိတစ်ခုကိုဥပမာနားလည်အောင်ပေးသွားတာဟုတ်ပြီနော်အဲ့ဒီတော့စကုဒွါရဝီထိတစ်ခုမှာအလွန်အားကောင်းတဲ့ရူပါယုံအင်မတန်ကြည်လင်တဲ့စကုပတာဒအင်မတန်လင်းထိန်တဲ့အယောင်လင်းအင်မတန်ကိုထက်တန်နေတဲ့မနတိကာရအကြောင်းလေးချက်စလုံးပြည့်စုံတဲ့အခါမှာအတီတဘဝင်ဆိုတဲ့ရှေ့ဘဝင်ဒီတစ်ချိန်လွန်နေဝီတိစိတ်တွေကိုတတိထားကြည့်လိုက်တော့ဝီတိစိတ်တို့သည်ဒုတိယဒဒာယုံထိပါသွားတယ်။စကုနဲ့ချက်ကလည်းတင်းတင်းပြည့်တဲ့အတွက်ကြောင့်ဒီဝီတိမျိုးသည်ဒဒာယုံအဆုံးရှိတဲ့ဝီတိမျိုးဖြစ်တဲ့အတွက်ဒဒာရမဏဝါရလို့သုံးလိုက်တယ်။ဒါစကုဒွါရအတိမဟန္တာယုံဝီတိစိတ်ဖြစ်ပုံလေး။ဟုတ်ပြီနော်။အဲ့ဒီမှာမှဒီတဲကအကြောင်းတစ်ချက်ချက်အားနေခဲ့မယ်ဆိုရင်မဟန္တာယုံဝီတိဖြစ်ဖို့အတ္တဘဝင်သည်နှစ်ကြိမ်သုံးကြိမ်လွန်မယ်ကျန်တာတွေဒီတိုင်းသွားမယ်ဘယ်မှာဆုံးသွားလဲဆိုရင်ကာမဇောမှာလာဆုံးသွားမယ်ကာမဇော9ကြိမ်မှာလာဆုံးတယ်ကာမဇော9ကြိမ်မှာဆုံးပြီးတော့ဒဒာယုံ2ကြိမ်မှာသွားအသက်မီတယ်ဒဒာယုံတို့မီသည်2ကြိမ်သာနှစ်ကြိမ်သာကြာမြဲဖြစ်တဲ့အတွက်ကြောင့်တရားယုံတစ်ကြိမ်အစာဘဝင်သည်တစ်ကြိမ်ခံလိုက်ရတယ်ဘဝင်တစ်ကြိမ်ခံလိုက်တယ်ဘဝင်တစ်ကြိမ်ခံပြီးတဲ့အခါကျတော့ဒီနေရာမှာဘဝင်အများကြတယ်ဒီလိုဝီထိမျိုးကိုကြည့်လိုက်တာဒါကပထမမဟန္တာယုံဒုတိယမဟန္တာယုံဝီထိဆိုရင်အတ္တဘဝင်မှာ3ကြိမ်လွန်နေနောက်ဘဝင်တစ်ကြိမ်အောင်မှာမပါတော့ဟုတ်ပြီနော်အဲ့တော့ဒီဝီထိကိုကြည့်လိုက်တဲ့အခါမှာဝီထိစိတ်တို့သည်ဘယ်မှာဆုံးလဲဆိုရင်ဇောမှာဆုံးသွားတဲ့အတွက်ကြောင့်ဒီဝီထိစိတ်ကိုကြည့်ပြီးတော့ဒီ ပထမမဟန္တာယုံရောဒုတိယမဟန္တာယုံရောဝီထိတို့ရဲ့တဘာဝသည်ဇောမှာဆုံးထားတဲ့အတွေ့ဇဝနဝါရလို့ခေါ်တယ်။အာနဲ့တဲ့ဝီထိကိုပရိတ္တာယုံလို့သုံးတယ်။ပရိတ္တာယုံဝီထိများမှာဆိုရင်ရှေ့ဘဝင်ဆိုတဲ့အတ္တဘဝင်သည်အတ္တမဟန္တာယုံကတဝီထိပဲရှိမယ်။ဒါလေးကလည်းသိဖို့နော်။အတ္တမဟန္တာယုံသည်တဝီထိပဲရှိမယ်။မဟန္တာယုံဝီထိကနှစ်ဝီထိရှိမယ်အတိမန္တာယုံနှစ်ဝီထိမဟန္တာယုံကနှစ်ဝီထိနှစ်ဝီထိမှာပထမမဟန္တာယုံဆိုလို့ရှိရင်အတိမန္တာအတိတဘဝင်နှစ်ကြိမ်လွန်ပြီးတော့နောက်မှာဘဝင်တစ်ကြိမ်ခန့်တယ်ဒုတိယမဟန္တာယုံဆိုရင်အတိတဘဝင်၃ကြိမ်လွန်ပြီးတော့ဘဝင်မခန့်ဘူးဟုတ်ပြီနော်နောက်ပြီးတော့အားနေတဲ့အာယုံကိုပရိဒါယုံပရိဒါယုံဝီထိက၆ဝီထိပရိဒါယုံ6ဝီထိကဘာကိုကြည့်လဲဆိုအတ္တဘဝင်ကိုပဲကြည့်တယ်အတ္တဘဝင်သည်4 5 6 7 9ထိလွန်တယ်ဘဝင်ကဇလေနာဘဝင်ကုပိစေတပိစတော်တော်ဝဇန်စသည်ဖြင့်သွားလိုက်တယ်ပရိဒါယုံဆိုအားနေတဲ့အတွက်ကြောင့်သူ့ရဲ့ထူးခြားချက်ကဝုတ်ထောဆိုတဲ့နေရာမှာသူကဇောဖြစ်ခွင့်မတာတော့ဒီမှာတော့ငါတရားယုံဖြစ်ခွင့်မတာတော့ဒီမှာဇောပြည့်ခွင့်မတာတဲ့အပြင်ဝုတ်ထောကဆုံးဖြတ်ချက်ကိုမတေကြတဲ့အတွက်ကြောင့်၃ကြိမ်ခံလိုက်တယ်။ဝုတ်ထော၃ကြိမ်ခံတယ်လို့နောက်မှလာတဲ့နောက်ဘဝင်ရဲ့သဘာဝကလည်းသူကဒီဇောပြည့်ခွင့်မရတဲ့အတွက်ကြောင့်ဒီနေရာမှာ तू ကဘယ်ကစလဲဆိုရှေ့ဘဝင်တုန်းက၄ကြိမ်ခံတယ်လို့နောက်ဘဝင်ကလည်း၄ကြိမ်ကစတယ်၄ကြိမ်ပြီးရင်ဒုတိယကြရင်၃ကြိမ်ပြီးရင်၂ကြိမ်ပြီးရင်၃ကြိမ်ပြီးရင်နောက်ထပ်မခံတော့တဲ့အပြင်နောက်ဝီထိတွေကြရင်ဝုတ်ထောသည်၂ကြိမ်ခံပါလဲရှိမယ်ဟုတ်ပြီနော်ဒါကိုသိနေကြရဒါကြောင့်ဒီဝီထိမျိုးမှာဝီထိစိတ်တို့သည်ဝုတ်ထောနဲ့ဆုံးတဲ့အတွက်ကြောင့်ပရိဒါယုံဝီထိတွေကိုဝုတ်ထောဝါရလို့သုံးတယ်ရှင်းလားမသိဘူးဓမ္မမေဆွေများဒါသိခဲ့ပြီးသားတယ်နော်နည်းနည်းလေးပြန်ပြီးတော့လုံပေးတာအတ္တိပရိဒါယုံအလွန်ကိုအားနေတဲ့ဝီထိမျိုးအလွန်အားနေတဲ့အာယုံရှိတဲ့ဝီထိအတ္တိပရိဒါယုံဝီထိသည်6ဝီထိအလွန်အားနေတဲ့ဝီထိတွေကိုအတ္တိပရိဒါယုံအားနေတဲ့ဝီထိမျိုးကြတော့ပရိဒါယုံအလွန်မပါတော့အလွန်ဆိုတာအတ္တိထင်ရှားယုံပဲဖြစ်ရင်မဟန္တာယုံအလွန်ကိုထင်ရှားတော့အတ္တိမဟန္တာယုံဆိုပြီးရှိတယ်အတ္တိမဟန္တာယုံဆိုရင်စာမေးဝဲမေးခွန်းနေကြရင်မျက်ဝါးထင်ထင်တွေ့မြင်နေရတဲ့ဆိုတဲ့စကားလုံးမျိုးသုံးလေးရှိတယ်မျက်ဝါးထင်ထင်ဖူးမြင်ရခိုက်မျက်ဝါးထင်ထင်မြင်တွေ့ရခိုက်ဟလာထင်ထင်ရှားရှားကြည်ကြည်လင်လင်ကြားရခိုက်စသည်ဖြင့်အဲ့လိုမျိုးဆိုလို့ရှိရင်အတ္တိမဟန္တာယုံလို့သိရတယ်ทีนี้ช้าช้าပဲမြင်ရတယ်ทีนี้ช้าช้าပဲကြားရတယ်ဆိုရင်မဟန္တာယုံဟုတ်ပြီเนาะကြားတော့ကြားတယ်မြင်တော့မြင်တယ်မသေးကြဘူးတလိုလိုဖြစ်တယ်ဆိုရင်ပရိတ်တာတလိုလိုဆိုဝုတ်ထောပဲအဲ့လိုမှတ်ထားเนาะမိကွန်းလာရင်ဖြေတတ်ဖို့ဝီထိချရမှာပဲအဲ့ဒီမှာမှအာယုံနဲ့ဓွာရတိုက်တော့တိုက်လိုက်တယ်ဒါပေမဲ့ဝီထိစိတ်လုံးဝမဖြစ်တော့ဘူးအာယုံနဲ့ဒေါ်လာတိုက်ဆိုတခါလေညာသောအဖြစ်အဲ့ဒီအတ္တိပရိပရိတာယုံဝီထိမျိုးကပို့ပြီးတော့ထင်ရှားတာကဘယ်လိုမှထင်ရှားဆိုကလေးလေးတွေမှထင်ရှားတယ်မွေးစာကလေးလေးတွေဆိုရင်လေသူတို့မှစကုပတာရောမရှိဘူးလားရူပါယုံလည်းရှိတယ်မျက်စိလေးသူဖွင့်ကြည့်လိုက်ပေမဲ့သူတို့ရဲ့စကုပတာရကလည်းအင်မတန်ကိုအားနေသေးတယ်မကြည်လင်သေးဘူးရူပါယုံကလည်းအားနေသေးတယ်သူအလင်းရောင်ကိုလည်းသူတို့တိတ်မမြင်နိုင်သေးဘူးကြည့်ခြင်းနဲ့မနေတီကာရကလည်းမရှိတော့လေမျက်စိလေးဖွင့်ပြီးလို့ရှင်ပြန်ပိတ်ပြီးတော့အိပ်ပျော်သွားတာမရှိဘူးလားအာယုံနဲ့ဒွာရတိုက်တော့တိုက်လိုက်တယ်အတ္တိဘဝင်တော့ဖြစ်လိုက်တယ်ဘဝင်ကဆလယ်နာဖြစ်တယ်ပြီးတော့ဘဝင်ကြီးပဲပြန်ကြတော့ဘဝင်ကုပ္ပစေတာလည်းမြေဝီထိစိတ်လုံးဝမရှိဘူးငွေးစာကလေးလေးတွေနော်မျက်စိစကုပတာရလည်းအားနေတယ်ထွန်းနီးတို့စာသူတို့ရဲ့တောထပတာရလေးကလည်းအားနေတော့အတန်သာကြားလိုက်တယ်သူတို့မသိဘူးပြန်ပြန်ပြီးအားရင်ကလေးလေးတွေဘာလုပ်နေတာများလဲအဲ့ကြီးပဲဖြစ်နေတယ်เนาะဒါကြောင့်အဲ့ဒါလေးတွေသိနေကြရမယ်ထွန်းနီးတို့ဆိုကလေးလေးတွေပဲလားဆိုကျမတို့လည်းဒီထက်ပါတယ်ကျမတို့တွေဘလို့အခါမျိုးတွေလဲဆိုတေးပြီးတော့လေအိမ်မောတွေကြနေတယ်เนาะအတန်ကြားလိုက်တယ်ဖြက်ခနဲ့ဆိုလန့်နိုးတလို့လို့တော့ဖြစ်တယ်ဒါပေမဲ့ဘာမှမသိပဲပြန်အိပ်ပျော်သွားတာရှိမယ် နော်နှိုးဆက်တန်လိုလိုတော့ဒလိုလိုတော့ဆိုရင်တော့ဒါပြိတ္တာယုံပေါ့နှိုးဆက်မြည်တန်လိုလိုပိတ်လိုက်တလိုလိုဘာလိုလိုဆိုရင်တော့အဲ့ဒါပြိတ္တာယုံပဲအတန်တော့လာလိုက်ပြီမယ်ဘာမှမသိပဲအိပ်ပျော်သွားတာရှိမယ်အဲ့ဒါဆိုရင်အတိပြိတ္တာတိတ်နေထိုင်မကောင်းဖြစ်နေတဲ့အချိန်မျိုးဆိုရင်ရောအတိပြိတ္တာယုံနေပေါ့အလွန်အားနည်းနေတယ်တရားညောင်ဆောင်လဲလျောင်းနေရင်ရောများသွားပြီတချို့အချိန်တွေဆိုရင်မျောမျောထွက်သွားတယ်ဆိုတာလေအဲ့ဒါဆိုရင်ရောအာယုန်နဲ့ဓွာရတော့တိုက်တာပဲကျမတို့မျောသွားတယ်မေ့သွားတယ်ဆိုရင်ဘဝင်လေးကြီးပဲဇက်တိုက်ကြတယ်အတ္တိပရိတ်တာယုဝီတိစိတ်လောဝမရှိဝီတိစိတ်ကအချီးနှီးဖြစ်တဲ့အတွဲကြောင့်ဒီဝီတိမျိုးကိုမောကဝါရဒါကြောင့်အတ္တိပရိတ်တာယုဝီတိမှာလွန်သွားတဲ့အတ္တိဘဝင်ဒီအတ္တိဘဝင်နေရာမှာသူသည်10 17 12 13 15 6ခုရေးလိုက်တာပဲ1 2 3 4 5 6ပဲဟုတ်ပြီနော်ရှေ့ဘဝင်ဆိုတဲ့အတ္တဘဝင်သည်10ချိန်ကနေ15ချိန်သူကြတော့ဝီထိဘယ်ထိပဲလာလဲဆိုရင်သူ့ရဲ့တဘာဝကအတ္တဘဝင်ကကြီးပဲ10ချိန်ကနေ15ချိန်လွန်လိုက်တယ်ဘဝင်ကဆလယ်နာနှစ်ကြိမ်ဘဝင်ကုပိစေတာလုံးဝမဖြစ်တဲ့အတွဲကြောင့်ဘဝင်အရင်ကိုမဖြတ်တဲ့အတွဲကြောင့်ဝီရိစိတ်လုံးဝမဖြစ်ဘဲနဲ့စိတ်တက်ခဏ18ချက်ပြည့်အောင်ဘာပြန်လို့ရလဲဆိုဘဝင်ခံရတယ်ဘဝင်ခံတော့အပေါ်ဆုံးက၄နဲ့စခံရင်ဒီမှာ၅နဲ့စတယ်ဒါလွယ်လွယ်လေးပဲ၅နဲ့စခံတော့၅၄၃2 1ချက်ချက်လွယ်လွယ်လေးပဲဒါဆိုရင်ဒီနေရာကြည့်ရင်အတ္တိပရိတ္တာယံဝီထိမှာဝီထိစိတ်ရဲ့လို့လုံးဝမရှိဝီထိစိတ်ကအချီးနှီးဖြစ်တဲ့ကြောင့်သူ့ကိုမောကဝါရဒါကြောင့်ဒီတဒါရမဏဝါရဆိုတာဘာကိုကြည့်ပြောလဲဆိုရင်ဝီထိစိတ်မှာတဒါယုံနဲ့ဆုံးခဲ့ရင်တဒါရမဏဝီထိစိတ်တွေမှာဇောနဲ့ဆုံးခဲ့ရင်ဇဝနဝါရဝီထိစိတ်တွေမှာဝုထောနဲ့ဆုံးခဲ့ရင်ဝတ်တော်ပါဝီဒီစိတ်လုံးဝမပါဝီဒီစိတ်ကအချီးနှီးဖြစ်ရင်ဒါဆိုရင်စကုဒွါရဝီထိတစ်ခုမှာဝါရကြီး၄ခုရှိမယ်ဝါရ၄ခုကတဒါရမဏဝါရဇဝနဝါရဝတ်တော်ဝါရမောကဝါရဆိုပြီးဝါရ၄ခုရှိမယ်အဲ့ဒီမှာရှေ့နောက်ဘဝင်တွေကိုမှတ်တဲ့အခါကျရင်ဒီပုံစံနဲ့မှတ်မယ်စကုဒွါရဝီထိမှာဘနဝီတိရှိလဲလို့ပြောရင်စကုဒွါရဝီတိပေါင်း15ဝီတိရှိမယ်15ဝီတိကိုရေတွဲ၍ပြပါဆိုရင်အတ္တိမဟန္တာယုံသည်တဝီတိမဟန္တာယုံ2ဝီတိပရိဒာယုံ6ဝီတိအတ္တိပရိဒာယုံ6ဝီအဲ့ဒီမှာတဝီတိ2ဝီတိတွေယူသွားတဲ့နေရာမှာအတ္တိမဟန္တာယုံတဝီတိမှာအတ္တိဘဝင်တစ်ကြိမ်လွန်တယ်တိမဟန္တာယုံ2ဝီထိမှာအတ္တိဘဝင်သည်1 3ပရိဒါယုံ6ဝီထိမှာ3နဲ့ဆုံးတော့4 5 6 9 8 9အတ္တိပရိဒါယုံ6ဝီထိမှာ9နဲ့ဆုံးတော့10ကစတယ်အဲ့တော့15ဝီထိကိုလွယ်လွယ်လေးကြည့်လိုက်ရေ1 2 3 4 5 6 9 8 9 10 11 12 13 14 15ဆိုတာပေါ်သွားပြီဟုတ်ပြီလားလွယ်လွယ်လေးလို့ပြောတာနောက်တစ်ခုဒါကရှေ့ဘဝင်ကိုမှတ်လိုက်တာရှိဘဝင်မှတ်တဲ့နေရာမှာနာဒရီကအတိမဟန္တာယုံမှာလဲပါမယ်ပရိဒါယုံမဟန္တာယုံမှာလဲပါမယ်ပရိဒါယုံမှာလဲပါမယ်ထူးခြားချက်ပြောမယ်အတိပရိဒါယုံဝီထိမှာဘဝင်ကုပိစေတာမပေါ့ဘဝင်ကုပိစေတာအစားဘာပြောင်းသွားလဲဘဝင်ကဆလယ်နာနှစ်ဖြစ်သွားတယ်ဘဝင်မဲလှုပ်မယ်ဘာကြောင့်ဘဝင်ကုပိစေတာမပါလဲဆိုတော့ဘဝီအရင်ဖြတ်เสียမှရှိဘူးဝီထိစိတ်ဖြစ်မှဘဝင်အရင်ဖြတ်ရတာဘဝင်ရင်ဖြတ်เสียမှရှိတဲ့အတွက်ကြောင့်ဘဝင်ကုပိစေတာမဖြစ်လို့ဘာမပါအောင်လဲဝီထိလုံးဝမပါအောင်နောက်ဘဝင်ကြည့်မယ်နောက်ဘဝင်ကိုကြည့်တဲ့အခါမှာအတ္တိမဟန္တာယုံမှာဝီထိစိတ်တည်တဒါယုံနဲ့ဆုံးသွားလို့တဒါရမဏနောက်ဘဝင်လုံးဝမပါအောင်အဲကြောင့်နောက်ဘဝင်မှာတစ်တေပါရီမခံဘူးမဟန္တာယုံမှာဝီထိစိတ်ကဇောနဲ့ဆုံးလို့ဇဝနနောက်ဘဝင်ကတစ်နဲ့စတယ်ဟုတ်ပြီနော်တစ်ဆိုတော့တစ်ပြီးရင်သူကငယ်ရတယ်။ရှေ့ဘဝင်ရဲ့တဘာဝကငယ်ရာကကြီးတယ်။တစ်နှစ်သုံးဆိုငယ်ရာကကြီးတယ်။နောက်ဘဝင်ကကြီးရာကငယ်တယ်။တစ်လို့ခံလိုက်ရင် ติปี้ยินตะเก้ซุ2วีที่โกชิน้อบวินกะ2วีที่ซอรอเลชิอะละอติมหันตามหันตายงอะ2วีที่ซอน้อบวินกะติซุยินตะเก้ซุยินดุริยะวีที่จา2ဖြစ်ရမှာအခုတော့ကြီးရကငယ်တယ်ဆိုတော့တစ်ခံပြီးရင်3ညဟုတ်ပြီနော်ပရိဒါယုံ6ဝီထိမှာနောက်ဘဝင်က8အတီတဘဝင်က4နဲ့စသလိုနောက်ဘဝင်လည်း4နဲ့စတယ်လို့မှတ်ထားလိုက်4စ4စုံ4စုံတဲ့နေရာမှာ4စက6ဝီထိမှာငယ်ရကကြီးဆိုတော့4 5 6 8 9ဆိုပြီး6ဝီထိနောက်ဘဝင်ကလည်း4နဲ့စတယ်လေးနဲ့စပြီးရင် तू อ่ะကြီးရကငယ်ရမယ်ဆို4 3 2 1 3ညဆိုမထဲ့တော့ဒီလိုမှတ်ပရိဒါယုံအတိပရိဒါယုံကြတော့ရှေ့ဘဝင်းဒီ30ကစပြီး15ဆုံးနေနောက်ဘဝင်းကြတော့ तू နဲ့သွားဆင်တူမမှတ်နဲ့ဒီပရိဒါယုံကနောက်ဘဝင်းက4နဲ့စရင်အတိပရိဒါယုံက5နဲ့စတယ်ဆို5 4 3 2 1 3ညာရှင်းနေဝီသီစိတ်ကိုကြည့်ပြီးနာမည်ပေးတော့အတိမဟန္တာယုံသည်တရားယုံနဲ့ဆုံးလို့ပရိဒါမဟန္တာယုံသည်ဇောနဲ့ဆုံးလို့ပရိဒါယုံသည်ဝုတ်တော်နဲ့ဆုံးလို့အတိပရိဒါယုံသည်ဝီသီစိတ်လုံးဝမရှိတဲ့အတွက်နားလည်လားမသိဘူး